ဒီနေ့မြောက်ဒဂုံမြို့နယ်မှာ AAPPB နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ရဲ့ဆက်ရှိနှစ်ပြည့်အခမ်းအနားကိုကျင်းပခဲ့ပါတယ်။ဒီအခမ်းအနားကိုနိုင်ငံရေးအကျဉ်းသားဟောင်းတွေအပြင်မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးမှာတထောင်တနေရာကပါဝင်ခဲ့ကြတဲ့တက်ကြွလှုပ်ရှားသူတွေလည်းတက်ရောက်ခဲ့ကြပါတယ်။ဒီကြောင့်အခမ်းအနားမှာကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်
။ AAPPB နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့မြန်မာနိုင်ငံဟာတချင်ကတိုင်းပြည်အာဏာကိုချုပ်ကန့်ထားတဲ့စစ်တပ်နဲ့ဆိုးရအဆက်ဆက်တို့ကတိုင်းပြည်အတွင်းမှာနိုင်ငံရေးအကျဉ်းသားတွေမရှိဘူးလို့ညင်းဆုံနေအောင်စန့်ကျင်ပြီးမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေမှန်တကယ်ရှိနေရဆိုတာကိုနိုင်ငံတကာအသိမှတ်ပြုလက်ခံလာအောင်ဖော်ထုတ်တဲ့နေရာမှာအဓိကအခန်းကနေပါဝင်ခဲ့တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။ဒါအပြင်ဒီအဖွဲ့ကနိုင်ငံရေးအကျဉ်းသားတွေရဲ့စည်းင်းကိုနှစ်စဉ်ပြုစုပြီးအစည်းအသားတွေထုတ်ပြန်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်။သူတို့ဖွဲ့ကိုနိုင်ငံရေးခက်ခဲတွေကြားကပဲလိုအပ်ချက်အရထိုင်းမြန်မာနယ်စပ်မှာစတင်ဖွဲ့စည်းခဲ့တဲ့အကြောင်းအဖွဲ့စတင်ဖြစ်ပေါ်လာပုံနဲ့ပတ်သက်လို့တွဲဖက်အတွင်းမှတောင်းယူထားတဲ့ဦးပူကြီးကပြောပါရစေ။
ကျွန်တော်တို့ဆက်ပြီးတော့ထူထောင်တဲ့အခြေပေါ့။အဲ့တုန်းကတော့ကျွန်တော်ကပိုးဝေလေးပြောရရင်ကျွန်တော်နောက်ထပ်တစ်ချိန်အမှန်ကန်ပါဆိုလို့1999မှာထွက်ပြေးသွားတာ။ထွက်ပြေးသွားပြီးတော့ဟိုရောက်တဲ့အခါကျတော့ကျွန်တော်တို့တွေကိုကျွမ်းကျင်မှုကပါလေ။ဟိုရဲ့အခြေအနေကပါလေ။ဘာတွေလုပ်တင်တယ်လဲဆိုတော့ကျန်တဲ့နယ်စပ်မှာရှိနေတဲ့ဟိုမှာကိုတောင်းထုံတို့ပေါ့နော်။အဲ့ကျုံအဲ့ကျင်တော့ကိုမိုးသီးတို့နောက်ဒီ KNU ကကောင်းဆောင်ပိုင်းတွေကိုအကုန်လုံးဝေမိကျန်ပေးကြပါလေ။မင်းစင်တို့ပေါ့။ပေးကြပြီးတဲ့အခါမှာမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးလိုအပ်ချက်အဲ့ဒီအချိန်ကအဲ့ဒီနိုင်ငံရေးလိုအပ်ချက်ကနိုင်ငံရေးအကျဉ်းသားတွေရှိနေတယ်ဆိုတော့နိုင်ငံတကာကတော်တော်များများမသိကြဘူး။မသိကြဘူးဆိုတဲ့အခါကျတော့နိုင်ငံရေးအကျဉ်းသားဟောင်းတွေကိုယ်တိုင်ကဒီလိုကိစ္စမျိုးကိုဥဆောင်ပြီးလုပ်မယ်ဆိုလို့ရှိရင်နိုင်ငံတကာကဒီကိစ္စကိုပိုစိတ်ဝင်စားနိုင်တယ်။အဲ့ဒီပိုစိတ်ဝင်စားနိုင်စိတ်ဝင်စားလာရင်မြန်မာနိုင်ငံရဲ့နိုင်ငံရေးအကြောင်းတွေအတွက်ဒီစစ်အစိုးရကိုဖိအားတွေပေးလာနိုင်တယ်။ဒီနိုင်ငံရေးရည်ရွယ်ချက်နဲ့ကျွန်တော်တို့ကဒီအရုပ်ဆက်ပြီးထူထောင်ခဲ့တာဖြစ်ပါတယ်။
မြန်မာနိုင်ငံအတွင်းပြုပြင်ပြောင်းလဲရေးနဲ့မျိုးသားရင်ညာစေရေးလုပ်ငန်းစဉ်တွေကိုဖော်ဆောင်တဲ့နေရာမှာနိုင်ငံရေးအကျဉ်းသားတွေရဲ့ခန်းကဏ္ဍကိုလည်းပြစ်ပယ်ထားလို့မရနိုင်တဲ့အကြောင်းနိုင်ငံရေးအကျဉ်းသားဟောင်းလဲဖြစ်88မျိုးဆက်ចောင်းသားခေါင်းဆောင်တူလဲဖြစ်တဲ့ဦးကိုကိုကြီးကပြောပါရယ
်နိုင်ငံရေးအကျဉ်းသားအကြောင်းပြောပေမဲ့ဒီတဲ့၄နှစ်တဲ့ခေါင်းစဉ်ကိုပြောပါဆိုရင်တော့အသွင်ကူးပြောင်းရေးကာလတရားမျှတမှုကိုကျွန်တော်တို့ပြောရမယ်ဆိုတော့ transitional justice တော့ဒီဟာကိုမဖြတ်တမ်းမဲနဲ့မျိုးသားပြန်လည်တင်မြှင့်ရေးဆိုတာကိုပြည့်စုံနဲ့ချင်းကပ်မှုမဖြစ်နိုင်ဘူးဆိုတော့အသွင်ကူးပြောင်းရေးကာလတရားမျှတမှုလို့ပြောရင်ဒီနိုင်ငံရေးအကျဉ်းသားဟောင်းတွေဘဝပြန်လည်ထူထောင်ရေးကိစ္စအနိုင်ဆုံးဆင့်သူတို့ကိုဒီလူ့အဖွဲ့အစည်းကအသိမှတ်ပြုဖို့တံပိုးထားဖို့ဘာကြောင့်လဲဆိုတော့သူတို့ကိုရေးကိုတာအကျိုးစီးပွားကြောင့်မဟုတ်ဘဲနဲ့နိုင်ငံရဲ့နိုင်ငံရေးစနစ်စီးပွားရေးစနစ်တွေပြောင်းလဲဖို့အတွက်သူတို့ဘဝတွေကိုပိတ်ဆက်ခဲ့တယ်ဆွန့်လွတ်ခဲ့တယ်ဆိုတော့အဲ့ဒါကိုဟိုဒီလူ့အဖွဲ့အစည်းကမတိကျိုးကျွံပြုထားမယ်ဆိုရင်ဒါကဟို civilize ဂျင်ကြီးတဲ့လူအဖွဲ့အစည်းလို့တောင်ပြောရမှာဖြစ်တယ
်အသွင်ကူပြောင်းရေးကာလမှာဒီကိစ္စကမဖြစ်မနေဖြတ်တန်းရမှာဖြစ်တဲ့ကြောင်းကိုဦးကိုကိုကြီးကပြောပါရယ်ဒါအပြင်တိုင်းဒေသကြီးသားတွေမှာပြည်တွင်းစစ်ကြောင်းအတိတ်ဒုက္ခရောက်နေတဲ့တိုင်းဒေသပြည်သူတွေကိုလည်းနိုင်ငံတော်ကအသိမှတ်ပြုသင့်တယ်လို့သူကပြောပါရယ်လက်ရှိအချိန်မှာဒီမိုကရေစီရေလှှရှားမှုတွေမှာပါဝင်ခဲ့တဲ့နိုင်ငံရေးကျင်းသားဟောင်းအများစုဟာတကွဲတပြားဖြစ်နေကြအောင်မပြည့်ပြတ်သေးတဲ့ပြည်ပင်ပြောင်းလဲမှုလုပ်ငန်းစဉ်တွေမှာသူတို့ရဲ့အားတွေကိုစုစည်းပြီးအသုံးချသင့်တယ်လို့နိုင်ငံရေးကျင်းသားဟောင်းနောက်တူဖြစ်သူ88မျိုးဆက်ចောင်းသားခေါင်းဆောင်ဦးမင်းကိုနိုင်ကပြောပါတယ
်ဒီ AAPP ရဲ့အလုပ်တွေထဲမှာဘဝကိုပြန်လဲထူထောင်တဲ့အလုပ်လဲပါသင့်တယ်လို့အဲ့ဒီနလားထူထောင်တာနဲ့အမျှအဲ့ဒီလူတွေရဲ့တန်ဖိုးတွေဒီပြည်တော်စုပြန်ပြီးတော့တိဆောက်နေတဲ့အချိန်မှာအဲ့ဒီလူရတာမိုးရှိနေတုံးလဲဆိုတာကိုကျွန်တော်ပြနိုင်အောင်လို့ကြိုးစားပေးစီချင်ပါတယ
် ABB နိုင်ငံရေးကျင်းသားများကိုကြီးစောက်ရှောက်ရွေးဖွဲ့ဟာမြန်မာနိုင်ငံအတွင်းမှာရှိတဲ့နိုင်ငံရေးကျင်းသားတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုအရင်စစ်အာဏာရှင်လက်ထက်ကလေးကလှိဝတ်စွာထောက်ပံ့ကူညီပေးနေတဲ့အဖွဲ့အစည်းဖြစ်ပါတယ်လက်ရှိမှာလည်းနိုင်ငံရေးကျင်းသားဟောင်းတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုတခြားနိုင်ငံရေးကျင်းသားတွေကိုကူညီစောင့်ရှောက်ပေးနေတဲ့အဖွဲ့အစည်းတွေညီတူဆက်ပြီးအကူအညီတွေပေးနေပါတယ်။ဒီကနေ့ကျင်းပရဲ့ AAPB ရဲ့ဆက်ရှိနှစ်ပြည့်အခမ်းအနားကိုနိုင်ငံရေးအတိုင်းဝိုင်းနဲ့88မျိုးဆက်ခေါင်းဆောင်တွေနိုင်ငံရေးကျင်းသားဟောင်းတွေပါဝင်နိုင်ငံရေးကိုစိတ်ဝင်စားတဲ့ APA တပ်တွေတက်ရောက်ခဲ့ကြပါတယ်။